Welcome to the Voice of America in Burmese.
မင်္ဂလာစနေမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ26ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံနဲ့အတူပူးတွဲပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့စနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါမနက်ခင်းထုတ်လုပ်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ပိုလန်နိုင်ငံကိုတွားရောက်ပြီးအဲဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံတဲ့သတင်းအမေရိကန်နဲ့ဗြိတိန်နိုင်ငံကမြန်မာနိုင်ငံပေါ်အရေးယူမှုအသစ်တွေချမှတ်တန်ခတ်လိုက်တဲ့သတင်းအာဆီယံအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ပေါ်အကဲခတ်တွေကဝေမာလိုက်တဲ့သတင်းတွေနဲ့သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေသတင်းဆောင်ပါတွေကိုလည်းဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်အဲဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
အင်္ဂါရောအဖန်ဆက်နေအောင်တဲ့ဒါတော့တရားဝါသမားကြီးလုံတာဒီမှာနော်ဆောက်ခတ်တာမရလို့ဖန်နေတယ်။မရောတော့မေသူရောရောခံပေါ့။မေသူရောရောခံကခဲရနေကြ။
ချင်းပြည်နယ်မှာစစ်ကောင်စီတပ်တွေကကြေးဝါသားတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းသတင်းအပြည့်စုံမှာနားတင်ရမှာဖြစ်ပါတယ်။အဲ့ဒီနောက်အာဆီယံအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ကိုအကဲခတ်တွေကဝေဖန်လိုက်တဲ့အကြောင်းရုရှားတပ်တွေကယူကရိန်းအရသာပြစ်မှတ်တွေကိုတိုက်ခိုက်မှုကိုလူပိုင်းစောင့်ကြည့်သူတွေကရှုံးချလိုက်တဲ့အကြောင်းယူကရိန်းနိုင်ငံမှာသတင်းတောက်တွေတေဆုံးနေတဲ့အကြောင်းတွေကိုလည်းနားဆင်ကြရမှာပါ။အဲ့ဒီနောက်သတင်းပတ်စဉ်အစီအစဉ်တွေနဲ့အမျိုးသမီးကဏ္ဍတုဒ္ဒစုံလင်းအမေရိကန်တခွင်စိတ်ပန်နဲ့နှီးပညာတို့ကိုလည်းဆက်လက်နားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့စနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာထိပ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူ့ပြည်ပြဿနာတွေကြုံရတာကိုဖြေရှင်းဖို့ကြိုးစားနေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံကိုတောက်ရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ
်
အခုချိန်ဟာဒီမိုကရေစီနဲ့ခရိုနီတွေကြားကတိုက်ပွဲအလေရောက်နေတာဖြစ်ကြောင်းအမေရိကန်သမ္မတကအမေရိကန်လေတပ်တပ်မဟာ82ကတပ်ဖွဲ့ဝင်တွေနဲ့ပိုလန်နိုင်ငံရဇောမြို့မှာတောက်ကြံတွေ့ဆုံခြင်းပြောကြားခဲ့တာပါ။သမ္မတဘိုင်ဒန်တွားရောက်တွေ့ဆုံခဲ့တဲ့အမေရိကန်တပ်ဖွဲ့တွေဟာပိုလန်၊လစ်သူရေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ဘူလ်ဂေးရီးယားနဲ့ရိုမေးနီးယားအပါအဝင်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေမှာရောက်နေတဲ့ထောင်နဲ့ချီတဲ့နေတိုးမဟာမိတ်တပ်တွေကိုအကူအညီပေးဖို့ရောက်နေတာပါ။ယူကရိန်းမှာကျုံးနေရတဲ့အကြမ်းဖက်မှုအန်ဒီယားကနေထွက်ပြေးလာတဲ့ဒုက္ခတွေအရေအတွက်တိုးလာနေတာနဲ့လူရဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကိုရဇော၄စိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာပိုလန်ကိုမလာခင်တောက်ကြနေမှာပဲ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒယ်လီယန်နဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်မှာတော့ဥရောပဒေသရဲ့ရုရှားရင်းနှံတင်ပို့မှုကိုနှိကိုနေရမှုရော့ပါအောင်ပူးတွဲအလုပ်အဖွဲ့တစ်ခုကိုဖွဲ့စည်းကြောင်းကြေညာခဲ့တာပါ။မတ်လ16ရက်နေ့ကမရိုပိုမြို့ပြဇာတ်ရုံကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြဇာတ်ရုံထဲမှာဘုံးခိုးနေကြတဲ့မြို့ကန်300တေဆုံးခဲ့ရတယ်လို့မရိုပိုမြို့ကောင်စီအရာရှိတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရုရှားဒရင်တစင်းရဲ့ပြစ်ခတ်မှုကြောင့်ပြဇာတ်ရုံထဲလူပေါင်း300လောက်တေဆုံးကြောင်းမျက်မြင်သက်သေတွေရဲ့ပြောကြားချက်ကိုကိုးကားပြီးမရိုပိုမြို့ရဲ့မြို့ကောင်စီ Telegram Online မီဒီယာမှာတောက်ကြနေကဖော်ပြထားပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီလားမျက်မြင်တွေ့သူတွေကတည်ဆုံးသူအရေးအတွက်ကိုဘယ်လိုသိရတာလဲဆိုတာတွေကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပြိုကျပျက်စီးနေတဲ့ဒီအဆောက်အဦတွေကလည်းအသက်ရှင်ကျန်တဲ့သူ130လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့မာရူပိုမြို့အရာရှိတွေကအရင်တုန်းကပြောခဲ့တာပါ။ဒီအဆောက်အဦမှာခိုးလုံနေသူက1300ကျော်ရှိကြောင်းယူကရိန်းအာဏာပိုင်တွေကလည်းပြောကြားခဲ့ပါတယ်။လေရင်နဲ့လာရောက်တိုက်ခိုက်ရင်ညံတာအောင်ဒီအဆောက်အဦရဲ့အပြင်တက်မှာရုရှားဘာသာနဲ့ကလေးငယ်တွေရှိနေကြောင်းစလုံးကြီးတွေနဲ့ရေးပြထားတာဖြစ်ပါတယ်။ဒီကိစ္စကိုဘယ်တော့မှလည်းခွင့်လွှတ်မှာမဟုတ်ကြောင်းမာရူပိုမြို့ကောင်စီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေကမိန်းကလေးကျောင်းတွေကိုပိတ်ပစ်ခဲ့တဲ့နောက်အမေရိကန်ကတာလီဘန်တွေနဲ့ဒိုဟာမှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေကိုအလေတန်းကျောင်းပြန်ပြီးတက်ခွင့်မပြုဘူးဆိုတဲ့တာလီဘန်တွေရဲ့ဆုံးဖြတ်ချက်ပေါ်မှာ 单内切阿富汗米达苏人内都，世界上 American 个亚大陆个世界 ，American 人家一谈啦，标杆也个标牌嘞。塔利班里也提送撇切哈 ，American 内提对十三亿个，阿标嘞撇多少钱呢？你说个，先能说亚大陆人呢？都好嘛，真把没孙女个包完 ，American 也提对十三亩的超过，撇等开张嘞标牌嘞。มันนี่ก็เอาลงละมาอัฟกันก็ทิ้งชอบแค่เลยนั่งยังจะก็อาทิตย์มาที่มือกูโลจินเลยตาลีบันเลยฮะที่จะเล่นปัจจัยมามันก็เลยจะมีกูเปลี่ยนพื้นไปกับพี่นายบ้านเดินมาเว้ยเปลี่ยนไปไปจีกันแล้วเช่นไรตาลีบันเลยเนี่ยตัวส่งพี่เช่ากูเช่นเช่นเปลี่ยนไปรอไม่เปลี่ยนรู้ส่วนยังถ้าหากอัฟกันพี่ดูเรื่องกูตามก็นั่งยังสีกว่าพื้นที่มือเลยดูนั่งยังจะก็อาทิตย์วันเนี่ยสั่งยังตัวเด็ดเช่นเลยตาลีบันเลยยิ้มมันเช่ากูป่ะอาทุกที่กันเสียมาเช่าเมริกันเองใจถนัดเดียวกันก็เดียวไปเลยบริเตนกันนี่ละเพียงแต่อิตาลีนอร์เวย์เนี่ยอเมริกันเองด้วยกันเองใจวุ่นจีรุ่นเนี่ยยุโรปตั้มก็สิ่งนี้กู้เสริมรู้กันเลยจะได้รีนิมาเว่ปูด้วยจีนจะทบยันละปีตาลีบันเนี่ยที่ส่งเช่าฮะตาลีบันเนี่ยกูตัวอุปกรณ์เกี่ยวกับที่มาพิวเอกูที่ไกลเสียมาพิจารณาบริเวณเลยไปยังได้อุปยาสุวากาลูดาจันสังกัมกุญญ์เรปยันไหนบอดเลยอาการแต่ไม่ใช่ที่เกิดยาเสพมาเพียงจริงๆแล้วเป็นนักเรียนมาเป็นที่กรีดตัวเองก็ไหนยังยาวไปมาตัวยาสักคนละนี่บาดแตกในมือก็ส่งตามมาเพียงเท่าจานี้มาตัวบอกดูเลยไปตัวยาแตกในยาเสพหูด้วยเช่นอาการเทปออกมาเพียงเลยเอธิโอเปียอาณาบริเวณนี้เลยที่กรีดเด็กก็ไปในชีเลยอันนี้เป็นยังไงเนี่ยตัวเองด้วยยี่บอกงี้เลยก็เช่นปุ๊บปุ๊บแตกตรงจังที่กรีดแตกในตัวมารีก็今年这特别表示完了。那他们那些农夫妈妈啥点的比人是讲他们那些带送给他的路代表了一下地瑞干的你问见个 MHRN FRD 那里提拔这边来的对你也算过特别多的多了你了吧比人是讲地瑞提拔的理论就我应表示给他的路不然怎么个表白了
ဒီလိုအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတွေအပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်၊ကနေဒါ၊ဗြိတိန်နိုင်ငံတို့ကနောက်ထပ်အရေးယူတန်ခတ်မှုတွေကိုတောက်ကြနေမှကြေညာလိုက်ပါတယ်။မလ29ရက်နေ့မှာကြာရောက်မဲ့တမတော်နေနဲ့တိုက်ဆိုင်ပြီးပြီးခဲ့တဲ့နှစ်ဒီလိုအချိန်မှာပဲစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြခဲ့တဲ့အရက်သားပြည်သူတွေကိုသွေးထက်တန်ရုံနှိမ်နှင်းခဲ့တဲ့နှစ်ပတ်လည်အဖြစ်နဲ့လည်းတန်ခတ်မှုတွေကိုကြေညာလိုက်တာဖြစ်ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ဖိနှိပ်မှုတွေဟာမြန်မာစစ်အာဏာပိုင်တွေရဲ့အုပ်ချုပ်မှုတင်ကြေတာတွေလို့ဖြစ်လာနေတယ်လို့လဲတန်ခတ်မှုတွေကိုကြေညာရမှာအမေရိကန်ဗန်နာရေးဝန်ကြီးဌာနလက်ထောက်ဝန်ကြီးဘရိုင်းနယ်ဆန်ကပြောဆိုခဲ့ပါတယ်တန်ခတ်လိုက်တဲ့စီးရင်ထဲမှာတော့2021ခုနှစ်ဒီဇင်ဘာလမှာအရှင်လက်လက်မီးရှို့တတ်တာတွေအပါအဝင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့တမ66အပြင်အလဲပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဘုံမှုချုပ်ကိုကိုဦးနေပြည်တော်တိုင်းမှုဗိုလ်ချုပ်ဇော်ဟိန်းတို့လည်းပါဝင်ပါတယ်။ဒါအပြင်စစ်တပ်ကိုစစ်လက်နက်ပစ္စည်းထောက်ပံ့နေပြီးလုပ်ငန်းတွေကူညီထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်3ဦးနဲ့ကုမ္ပဏီ4ခုတို့ကိုတန်ခတ်အရေးယူလိုက်ပါတယ်။ဗြိတိန်နိုင်ငံကတော့အရေးယူခဲ့တဲ့အထက်မှာလီတာဦးစီးချုပ်အသစ်ဗိုလ်ချုပ်ကြီးထွန်းအောင်နဲ့ဘယ်လာရုစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဦးအောင်မိုးမြင့်နဲ့သူ့ရဲ့ကုမ္ပဏီအပြင်လီတာကိုထောက်ပံ့ပေးနေတဲ့နောက်ထပ်ကုမ္ပဏီတခုတို့ကိုပါတန်ခတ်အရေးယူခဲ့ပါတယ်။တောက်ကြနေမှာပဲကနေဒါနိုင်ငံကလည်းအလားတူပိတ်ဆို့တန်ခတ်မှုတွေကိုကြေညာခဲ့ပါတယ်။နော်ဝေးပိုင်းတယ်လီနော့ကုမ္ပဏီဟာမြန်မာနိုင်ငံမှာရှိတဲ့သူ့ရဲ့လုပ်ငန်းတွေကိုရောင်းချမှုအတွေ့နောက်ဆုံးအဆင့်လှုပ်ဆောင်ပြီးပြီလို့တောက်ကြနေမှာပြောဆိုလိုက်ပါတယ်။တယ်လီနော့လက်လွှဲရောင်းချဖို့အတွေ့လာအတန်ကြာစောင့်ဆိုင်းခဲ့ရပြီးနောက်မလ18ရက်နေ့တုန်းကရောင်းချမှုကိုအာနာသိန်းစစ်ကောင်စီကအတည်ပြုပေးခဲ့ပါတယ်။လေဗနွန်နိုင်ငံက M1 Group က20ရာခိုင်နှုန်းနဲ့မြန်မာရွှေပြိုင်းဖြူကုမ္ပဏီက80ရာနှုန်းပိုင်ဆိုင်မှုနဲ့လက်လွှဲဝယ်ယူမှာဖြစ်ပါတယ်။အရောင်းဝယ်သဘောတူစာချုပ်အရတယ်လီနော့ကုမ္ပဏီကအမေရိကန်ဒေါ်လာတန်90ကိုလက်ငင်းရမှာဖြစ်ပြီးကျန်ဒေါ်လာ55တန်းကို9နှစ်အတွင်းအရစ်ကျရရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်ခွာခဲ့တဲ့အတွက်လာမယ့်ဒုတိယဗန်နာရေး3လပတ်မှာ ကုမ္ပဏီအတွက်ဝင်ငွေဒေါ်လာတန်း800ကျော်ထိခိုက်မှာဖြစ်ပါတယ်။တယ်လီနော့စက်သွေးရေးလုပ်ငန်းအသုံးပြုသူ78တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းပြီးနောက်အများပြည်သူရဲ့သတင်းအချက်အလက်တွေကိုကြားပြထောက်လှမ်းဖို့အာဏာသိမ်းစစ်ကောင်စီကဖိအားပေးစိတ်ခိုင်းခဲ့ကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတယ်လီနော့ကပြောဆိုခဲ့ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆွန်လွန်ဟာရှစ်သတင်းပတ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိမ်ပြူတော်မှာလာရောက်တွေ့ဆုံမှာဖြစ်ပြီးယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုနဲ့မြန်မာအရေးအပါအဝင်နိုင်ငံတကာနဲ့ဒေသတွင်းကိစ္စတွေကိုဆွေးနွေးမှာဖြစ်ကြောင်းအင်ဂျူတော်ကပြောဆိုပါတယ်။ခေါင်းဆောင်တို့တွေ့ဆုံစဉ်မှာမြန်မာနိုင်ငံကအခြေအနေတွေကိုပါတက်သွင်းဆွေးနွေးကြမှာဖြစ်တယ်လို့အငင်းပွားနေတဲ့ပင်လယ်ပြင်တွေကတရုတ်နယ်မြေပုံမှုချက်ထွင်လာတာကိုပြန်လည်တုံ့ပြန်မှုအမေရိကန်ကဥဆောင်ပြုလုပ်နေတဲ့ကိစ္စနဲ့ပစိဖိတ်သမုဒ္ဒရာတွေကနိုင်ငံတကာပင်လယ်ရေချောင်းကိစ္စတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့အင်ဂျူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်တာကီကတောက်ကြနေမှာကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဒါအပြင်စင်ကာပူနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့မဟာဗျူဟာမြောက်မဟာမိတ်ဖြစ်မှုရဲ့အရေးပါမှုကိုထပ်မံအတည်ပြုမှာဖြစ်ပြီးအင်ဒိုပစိဖိတ်ဒေသတွင်လင်းမှုနဲ့လွတ်လပ်မှုအခြေအနေတွေကိုလည်းသုံးသပ်သွားဖို့ရှိပါတယ်ရုရှားရဲ့ယူကရိန်းပေါ်မှာတရားကျူးကျော်မှုကိုလည်းဆွေးနွေးသွားဖို့ရှိသလိုတရုတ်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အတွက်နေဇက်ဒေသမှာတင်းမာမှုတွေကိုဖြေရှင်းဖို့အရေးကြီးကြောင်းအိန္ဒိယကတရုတ်နိုင်ငံကိုပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝင်ကြီးဝမ်ဂျီဟာအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုတောက်ကြနေကရောက်သွားခဲ့ပြီးအိန္ဒိယနိုင်ငံရဲ့ဝင်ကြီးဆူဘရမန်ယန်ဂျန်ရှန်ကာနဲ့တွေ့ဆုံကနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုရွေးနွေးရမှာအခုလိုပြောကြားလိုက်တာပါ။အိန္ဒိယနဲ့တရုတ်အကြားပုံမှန်ဆက်ဆံရေးပြန်လည်ရောက်ရှိဖို့ဟာမရေမရာဖြစ်နေတဲ့နှစ်နိုင်ငံနယ်စပ်ပြဿနာအပေါ်မှာမူတည်နေတယ်လို့အိန္ဒိယဘက်ကအဓိကထားဆွေးနွေးပါတယ်။တရုတ်ဘက်ကတော့ဒေတာတွေနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတဲ့အတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်တင်တယ်လို့ပြောဆိုပါတယ်။2000ခုနှစ်ဧပြီလကတည်းကစပြီးအိန္ဒိယနယ်စပ်မှာတရုတ်တပ်တွေခြားရခဲ့ပြီးနောက်ထပ်ဖြစ်ပေါ်လာတဲ့တင်းမာမှုတွေကိုမဖြေရှင်းနိုင်ဘဲနှစ်နိုင်ငံပုံမှန်ဆက်ဆံရေးကိုပြန်လည်တည်ဆောက်လို့မရနိုင်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယူကိုပြောခဲ့တယ်လို့၃နာရီကြာဆွေးနွေးပွဲအပြီးမှာအိန္ဒိယနိုင်ငံရဲ့ဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအိန္ဒိယခရီးစဉ်အပြီးမှာနီပေါ်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ
် VOA American ဘဏ်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြပါမယ်ပထမဆုံးအနေနဲ့မြန်မာခရီးစဉ်မှာအောင်မြင်မှုအထိုက်အလျောက်ရရှိခဲ့ကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပေမဲ့အငဲခတ်တွေကတော့သဘောမတူပါဘူး။အာဆီယံရဲ့ဘုံသဘောတူညီချက်ပါအချက်အလက်တွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးတာမျိုးမရှိခြင်းကခရီးစဉ်ရဲ့အားနည်းချက်အဖြစ်ထောက်ပြကြပါတယ်။ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်ကနေ VOA သတင်းတောက်လူဟန်ပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်။
မြန်မာပြည်ပဋိပက္ခပြည်နယ်စည်းရေးအာဆီယံအထူးကိုယ်စားလှယ်ပြီးခဲ့တဲ့ရက်ပိုင်းနဲ့တွားရောက်တဲ့မြန်မာပြည်ခီးစဉ်မှာတိုးတက်မှုတစုံတရာရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆိုကွန်ကပြောပေမဲ့အဲ့ဒီတိုးတက်မှုဆိုတာကမပြောပါလောက်ဘူးလို့နိုင်ငံရေးအကဲကတ်တွေကဝေဖန်လိုက်ကြပါတယ်တွေးဆုံတဲ့တွေးဆုံထိုက်တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအသီးသီးနဲ့တွေးဆုံနိုင်ငံချင်းမရှိတာလူသားချင်းစာနာမှုအကူအညီဖြန့်ဝေပေးနိုင်ရေးကိစ္စစစ်ကောင်စီနဲ့သဘောတူညီချက်မရခဲ့တာတွေက2021အာဆီယံဘုံသဘောတူညီချက်၅ရပ်ပါအဓိကအချက်တွေကိုပေါ်ဆောင်မှုပြက်ကွက်ခဲ့တယ်လို့လူအခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌချာလီဆန်ဒီယေဂိုကထောက်ပြပါတယ
် You can consider this trip as a waste of time. This is supposed to be to bring together a political dialogue.
တိကျပြီလက်ထုတ်လက်ကင်ပြနိုင်တဲ့ရလဒ်မျိုးမတွေ့ရတာကြောင့်ဒီခီးစဉ်ကအချိန်ကုန်လူပန်းလာတာအဖက်တင်ခဲ့ပါတယ်ငင်းချမ်းကြီးနဲ့ပြန်လည်ရင်ကြားစီရေးအတွက်စစ်ကောင်စီကနိုင်ငံရေးလမ်းညွှန်ရေးပုံတစ်ခုချမှတ်နိုင်အောင်မဆွေးနွေးနိုင်ခဲ့ဘူးဆိုရင်ဒီခီးစဉ်မှာအောင်မြင်မှုရှိရဲ့လို့ဘယ်လိုမှမပြောနိုင်ပါဘူး
အာဆီယံထုတ်ကိုယ်စားလှယ်ရဲ့ခီးစဉ်တွင်စာနာမှုအကူအညီပေးနိုင်ရေးကိစ္စမှာလည်းတစုံတရာသဘောတူညီချက်မရခဲ့တာတောင်ဆန်းစုကြည်ဒါမှမဟုတ် NLD ထိပ်ပိုင်းခေါင်းဆောင်လေးနဲ့ဖြစ်ဖြစ်တွဲဆောင်ဆွေးနွေးနိုင်ခွင့်မရခဲ့တာဟာလည်းအာဆီယံဘုံသဘောတူညီချက်ပါအချက်တွေကိုအကောင့်ထဲမဖော်နိုင်ရကြတယ်လို့ပြောပါတယ်ဟာဝိုင်ယီပစိဖိတ်တက္ကသိုလ်ရဲ့အဲပါမောက်ကဖြစ်တဲ့ကာရှူစတာကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးမျှော်လင့်ချက်ဟာကမ္ဘောဒီးယားနဲ့အာဆီယံကတန်တမာရေးဖိအားဆက်ပေးနေဖို့ဖြစ်တယ်လို့သုံးသပ်ပါတယ်
Their culture is never bad news. ASEAN has to continue to engage with Myanmar
အာဆီယံနိုင်ငံအချင်းချင်းကြားပြင်းထန်တဲ့တိုက်ခိုက်မှုမျိုးလုံးဝမရှိပါဘူး။မကောင်းတာမြင်နေရင်တောင်မကောင်းဘူးလို့ပြောကြတာမဟုတ်ပါဘူး။တိုးတက်မှုပစုံတရားရခဲ့တယ်လို့သူပြောတာကစစ်ကောင်စီကသူ့ကိုလက်ခံတွဲဆုံခဲ့လို့ဖြစ်ပါတယ်။တကယ်တော့အာဆီယံအနေနဲ့မြန်မာနိုင်ငံကိုဆက်ပြီးထိတွေ့ဆက်ဆံနေဖို့လိုပါတယ်။ဒီနေရာမှာကမ္ဘောဒီးယားကိုနိုင်ကဒီမိုကရေစီတိုင်းပြည်မဟုတ်ပြန်တော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့အကြမ်းဖက်မှုတွေရပ်ပြီးငြိမ်းချမ်းတည်ငြိမ်အောင်လုပ်ကြပါလို့သွားပြောဖို့ကလည်းခက်နေပြန်ပါတယ်စစ်ကောင်းဆောင်တွေကသူတို့သွားကျင်တဲ့လမ်းကြောင်းမဟုတ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်တွဲဆုံဆွေးနွေးရေးဖြစ်လာဖို့အာဆီယံဘက်ကဆက်ပြီးတွန်းအားပေးနေဖို့လိုပါတယ
်မြန်မာစစ်တပ်ဟာသူ့ပြည်သူတွေအပေါ်ရက်စက်တဲ့အကြမ်းဖက်မှုတွေလုပ်နေတာကြောင့်ပြည်သူတွေရဲ့ခုခံတွန်းလှန်မှုကလည်းပိုကြီးထွားလာနေတာကိုလည်းပါမကရှူစတာကထောက်ပြပါတယ်အာဆီယံထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းစစ်ကောင်စီထိပ်ပိုင်းကောင်းဆောင်တွေအာဆီယံတာဝန်ရှိတွေကုလသမဂ္ဂတာဝန်ရှိသူတွေနိုင်ငံရေးပါတီတချို့ကပုဂ္ဂိုလ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုနောက်မှစဉ်းစားပေးသွားမယ်လို့စစ်ကောင်စီကသူ့ကိုအကြောင်းပြန်လဲလို့ဆိုပါတယ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာတချိန်ကျရင်အမျိုးသားပြန်လဲတင့်မြတ်ရေးအတွက်သက်ဆိုင်သူတွေပါဝင်လာနိုင်ဖို့လမ်းဖွင့်ပေးနိုင်သူအဖြစ်နဲ့လဲညီညွတ်ပြောဆိုခဲ့တာပါမြန်မာပြည်ပြည်ပကမှာသက်ဆိုင်သူအလုံးဟာစိစက်ညှိနှိုင်းရေးထက်အပြန်အလှန်တိုက်ခိုက်ရေးကိုသာလိုလားနေကြတယ်လို့ပရက်ဆိုခွန်ကအပြစ်တင်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒိန်းစီတူလောင်သားစဲစာနာမှုအကူအညီတွေကိုလိုအပ်သူတွေလက်ထက်ဖြန့်ဝေနိုင်ခြင်းမရှိသေးဘူးလို့သူကပြောပါတယ်။မြန်မာပြည်ခီးစဉ်တွင်ရေရာတဲ့အဖြစ်တစ်ခုမထွက်လာတာကမျောလင်းချက်ကိုဆုံးရှုံးစေတယ်လို့ Cambodia Institute for Cooperation and Peace အဖွဲ့ကသူတေသည်Bradley Mark ကဝေဖန်လိုက်ပါတယ
် Optimism at this point in terms of Cambodia and ASEAN as a whole being able to achieve fundamental change in the status quo
မြန်မာနိုင်ငံမှာရှေ့မတိုးနောက်မဆုတ်ဖြစ်နေကြဘူးအခြေခံကြကြအပြောင်းလဲလုပ်နိုင်မှုကမ္ဘောဒီးယားနဲ့ ASEAN အပေါ်အကောင်းမြင်မျှော်လင့်နေတာတွေအလက်ကားဖြစ်သွားပါတယ
်ကမ္ဘောဒီးယားနိုင်ငံသားကြီးဝန်ကြီး Brad Sokong က ASEAN ထူးကိုယ်စားလှယ်အဖြစ်မြန်မာပြည်သွားရောက်တာကြောင့်မြန်မာကလည်း ASEAN နဲ့သူတို့ပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြောခွင့်ရသွားတာကလွယ်လို့အခြားတစုံတရာတိုးတက်မှုရလာဖို့မမြင်မိကြောင်းလဲ Bradley Mark ကသုံးသပ်ပါတယ်။ဒါမဲ့ AP လဒါမှမဟုတ်မီလာထဲမှာမြန်မာနိုင်ငံတွင်းစာနာမှုအကူအညီပေးရေးကိစ္စစုံညီအစည်းအဝေးတရခေါ်ဖို့အာဆီယံအထူးကိုယ်စားလှယ် Brad Sokong ကအဆိုပြုထားပါတယ်။ကမ္ဘောဒီးယားဟာ2022တည်းအာဆီယံလက်ကျောက်ဥက္ကဋ္ဌဖြစ်လာခြင်းမှာမြန်မာနိုင်ငံကိုငြိမ်းချမ်းရေးဆွေးနွေးပွဲလမ်းကြောင်းပေါ်ဆွဲတင်ပြီးအာဆီယံထိပ်သီးဆွေးနွေးပွဲတွေမှာမြန်မာစစ်ကောင်းဆောင်တွေပြန်လည်ပါဝင်ခွင့်ရအောင်လုပ်ရင်းစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုရေးကမ္ဘောဒီးယားကကြိုးစားနေတယ်ဆိုတော့ဝေဖန်မှုတွေလည်းရှိနေတာပါဒီဝေဖန်ချက်ပေါ်မှာတော့ပရက်ဆိုခွန်ကငင်းပယ်လိုက်ပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်ကမ္ဘောဒီးယားကလှုပ်ဆောင်နေကြောင်းတုံ့ပြန်ပါတယ်အာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ကိုယူပြီးသိမ်းမကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကဆရာနာတင်လာတဲ့မြန်မာနိုင်ငံကိုတရားဝင်တွားရောက်လက်ပတ်ခဲ့ခြင်းတုန်းကလည်းအပြစ်ခတ်ရဆဲရေးယာယီအပြစ်ရရေးတွေလုပ်မယ်လို့ကတိပေးခဲ့ပေမဲ့လက်တွေ့မှာမြန်မာကအကောင့်ထဲပေါ်ခြင်းမရှိသေးပါဘူးခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးတာပါ။အခုတခါစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာဒီရပိုင်စီးရဲတင်းမာမှုတွေကြီးထွားနေတဲ့အကြောင်းပြောပြပေးပါမယ်။ KNU တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရှိရာကင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနေကမြေပြင်ကရောလေကြောင်းကပါတိုက်ခိုက်နေသလိုချင်းပြည်နယ်မှာလည်းနယ်မြေရှင်းလင်းနေတဲ့စစ်စီရဲတွေလုံနေပါတယ်။အဲ့ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတွေစူးစီးပြီးတော့ကျွန်တော်ခင်မောင်စိုးမင်းကပြန်ပြောပြပါမယ်။ကရင်ပြည်နယ်စုကလီမြို့နယ်ထီးကလပဲကြီးရွာအနီးမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်အမျိုးသားအစည်းအရုံးတပ်ဖွဲ့တွေနဲ့ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒါအပြင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ကရင်လူအခွင့်ရေးအဖွဲ့ KHRG ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်။
ကြည့်တဲ့လက်ထဲမှာပါခင်ဗျာဆယ်နှစ်ယူဝင်းစီမှာသူတို့ကပြေချတာပေါ့နော်နေပုံလေးလုံးလောက်ပြေချတယ်တိုက်ပွဲတွေမကြခင်ဆိုလို့ဖြစ်ပွားတယ်လက်နက်ကြီးရနေတိကမှုတွေကြတော့မကြခင်ဖြစ်တယ်ပေါ့နော်မင်းကြီးကလည်းပဲလက်နက်ကြီးဖြစ်ပွားမှုစားမှုလို့ပဲထိခိုက်မှုတွေရှိတယ်ပေါ့နော်ထိခိုက်တိုက်စုံမှုတွေလည်းဖြစ်ပွားခဲ့တယ်ပေါ့
အဲ့ဒီနယ်မြေဟာ KNU တပ်မဟာ6ထိန်းချုပ်ရာနယ်မြေဖြစ်ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ဒေသခံအရပ်သားတွေတေဆုံးတာတွေရှိပါတယ်။အများစုကတော့စစ်ပြေးဒုက္ခသည်တွေအနေနဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြရတယ်လို့ကရင်လူအခွင့်အရေးအဖွဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
စစ်ပြေးရှောင်နေရတဲ့ပြည်သူတွေတပ်မဟာ6အတွင်းမှာပေါ့လေအများတစ်ထက်မြန်လာတယ်လို့ကျွန်တော်တို့ပြောလို့ရတယ်
အရင်ကတော့ဒီအာနှစ်ပေါင်းလို့ခန့်မှန်ရပြီနဲ့အခုကကျတော့ထောက်တောင်းနေပါဝင်စီလောက်များလာတဲ့ဝင်ဝင်စီလောက်ရနေပြီလို့လည်းကျွန်တော်တို့အာခန့်မှန်ရတာပေါ့နော်ဒီလိုမျိုးရင်သာပြေခမှုကြောင့်လို့အာပြည်သူတွေထပ်ပြေးတိတ်ဆောင်နေရတယ်ဒီနေရာတဲ့ပြည်သူတွေအဲ့လိုမျိုးအခုကလက်နေပြည်တွေအာသူတို့နေနာမှာကြားလို့ပဲဖြစ်ဖြစ်လေအာလေကြားတက်ခိုင်းမှုလာလို့ပဲဖြစ်ဖြစ်အနည်းငယ်မှာဖြစ်တဲ့ခါကျလို့ရှိရင်တော့ဆက်ပြေးရတယ်အဲ့ဒီအပေါ်မှာကိုယ်ပြုမှသူတို့ကအကြောက်တရားတွေဖြစ်စီတယ်လူ့ကျုံမှုတွေကိုဖြစ်စီတယ
်ချင်းပြည်နယ်မတူပီမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေလုပ်ဖို့အတွက်အင်အားဖြည့်တင်ပြီးကျေးရွာတွေကိုဝင်ရောက်ခဲ့ကြပါတယ်အင်အားတရာဝင်းကျင်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကမတူပီမြို့အနီးဝေတူးကျေးရွာကိုဝင်ရောက်ကကျေးရွာသကောင်စီရင်စစ်ဆေးတာလက်ကင်ဖုံးတွေကိုစစ်ဆေးတာတွေလုပ်ပြီးတဲ့နောက်ကျေးရွာသား5ဦးကိုမတ်လ24ရက်နေ့ကဖမ်းဆီးခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။ငါးယောက်ဖမ်းဆက်ရအောင်တယ်။အဲ့တော့တယောက်ကတမောရေလုတ်သားတွေပါနော်။ဖောက်ခံတာမရလို့ဖမ်းနေတယ်။နှစ်ယောက်ကတော့ဝေထုရွာရွာခံပေါ့။ဘုသူရွာရွာခံကခဲရမီကျော့ပေါ့နော်။ဘူဘော့ဆိုင်လေးနှစ်ဒီပေါ့။ဟောင်းဒီပေါ့နော်။သူမင်းတင်နေတယ်။နောက်နှစ်ယောက်ကတော့ဆုံးမမက်ချစ်စာပို့ကြတာလေသူတို့အချင်းချင်းနေတာပါသူကကြားတာတော့ညာဖက်မှာသူဆွေးထားကြတယ်ပြောတယ
်ပြီးခဲ့တဲ့ဇန်နဝါရီလဇန်ပိုင်းကလည်းမတူပီမြို့နယ်မှာစစ်ကောင်စီတပ်တွေကလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးဟာတပ်ဖြတ်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ခဲ့ပါတယ်ချင်းပြည်နယ်ဟာစစ်အာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့စစ်ကောင်စီတပ်တွေကိုတူမီတနတ်နဲ့ဒေသကာကွယ်တပ်ဖွဲ့တွေဖွဲ့စည်းပြီးအစောဆုံးစန့်ကျင်ခဲ့ကြပါတယ်ခင်ဗျာအခုတခါတော့ရုရှားယူကရိန်းသတင်းကိုပြောပြပါမယ်ယူကရိန်းနိုင်ငံမှာရုရှားတပ်တွေကအရက်သားတွေနဲ့အရက်ပတ်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်နေတာဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာကြောက်ကြောင်းနဲ့ဒီလို့ရပေါ်ယူကရိန်းဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်သူတွေကပြစ်တင်ရှုံချလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတောက်လီဇာရှရိုင်းပြေပို့ထားတဲ့သတင်းကိုကိုစောမိုးကျော်ကပြောပြပါလိမ့်မယ်
။ရုရှားတပ်ဖွဲ့တွေကယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့တလကျော်ကာလအတွင်းအရသာ1082ဦးသေဆုံးပြီး1909ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယုံကအစိုးရကဖော်ပြထားပါတယ်။စစ်ပွဲတွေပြင်းထန်နေတဲ့အတွက်ထိခိုက်သေဆုံးမှုစီးရင်ကိုတိတိကျကျရရှိဖို့ခက်ခဲပါတယ်။မြို့တော်ပင်စိုးစေကမူယူကရိန်းရဲ့မြို့ကြီးမြို့ငယ်နဲ့ကျေးလက်တောရွာတွေမှာသေဆုံးမှုနဲ့လူတွေရဲ့ဒုက္ခခံစားရမှုဟာတစ်နေ့ထက်တစ်နေ့တိုးလာနေပါတယ်။အကြီးမားဆုံးစိုးရင်စရာကောင်းတာကတော့လူနေထူထပ်တဲ့နေရာတွေကိုပောက်ကွဲစေတတ်တဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်တဲ့ကိစ္စဖြစ်ပါတယ်လို့ယူကရိန်းမှာရှိတဲ့ကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ရဲ့အကြီးအကဲမက်တယ်ဒါဘာဂနာကပြောဆိုပါတယ်။ရုရှားစစ်တပ်တွေဟာလူနေထူထပ်တဲ့နေရာတွေကိုမစ်ဆိုင်းဒုံးတွေအမြောက်ကြီးတွေရော့ကက်ဒုံးကြီးတွေနဲ့ပောက်ကွဲစေတတ်တဲ့လက်နက်တွေကိုကြဲကြဲပြန့်ပြန့်အသုံးပြုတိုက်ခိုက်နေတယ်လို့ယူကရိန်းအနောက်ဘက်ခြမ်းကမြို့ကြီးတစ်မြို့ဖြစ်တဲ့အာဇအိုင်းကနေဘာဂနာကဗီဒီယိုကနေတင်ပြဆိုခဲ့ပါတယ
် Private houses, multi-story residential buildings, administrative buildings, medical
and အဆောက်အဦတွေအထက်မြင့်လူနေတိုက်ခန်းတွေမြို့ပြအုပ်ချုပ်ရေးအဆောက်အဦတွေကျန်းမာရေးနဲ့ပညာရေးဆိုင်ရာအဆောက်အဦတွေရေးနဲ့လျှက်စစ်တူလောင်ဖြန့်ဖြူးရာဌာနတွေဟာအကြီးအကျယ်ဖျက်ဆီးခံထားရပါတယ်ဒါဟာအရက်သားတွေအပေါ်ဘေးဆိုးကတ်ဆိုးကြီးတစ်ခုလိုတက်ရောက်စေပြီးကျန်းမာရေးအစာရေးစာနဲ့ပညာရေးစရဲ့အခွင့်အရေးတွေအပါအဝင်သူတို့ရဲ့လူအခွင့်အရေးတွေကိုအပြင်းအထန်ချိုးဖောက်ရကြပါတယ
်ရုရှားတပ်ဖွဲ့တွေကထပ်ဆင့်ပောက်ကွဲပုံကလော့စတာဘုံးလက်နက်ကိုအသုံးပြုတိုက်ခိုက်တဲ့ဆိုတာကိုကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်အဖွဲ့အကြီးအကဲဘာဂနာကအတည်ပြုပြောဆိုပါတယ်ယူကရိန်းတပ်တွေဘက်ကလည်းအလားတူအသုံးပြုတာတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေကိုလည်းစုံစမ်းနေကြောင်းပြောပါတယ်ကလော့စတာဘုံးနဲ့အသုံးပြုတိုက်ခိုက်တာကြောင့်အပြင်းအထန်ထိခိုက်မှုရှိပြီးဒီလောက်ရဟာရာဇဝတ်မှုမြောက်နိုင်တယ်လို့လဲဘာဂနာကပြောပါတယ
် Since the 24th of February we've received allegations of Russian forces shooting at and killing civilians.
ဘာဂနာကလည်းနေရုရှားတပ်တွေစတင်ကျူးကျော်တဲ့ကအရက်သားတွေကိုကယ်ထုတ်စဉ်ကားတွေထဲမှာလိုက်ပါလာတဲ့အရက်သားတွေကိုကြိုတင်သတိပေးခြင်းစုံစမ်းမေးမြန်းခြင်းမပြုဘဲရုရှားတပ်တွေကပြစ်ခတ်တပ်ဖြတ်တာတွေရှိတယ်ဆိုတဲ့စွဲချက်တွေကိုလည်းလက်ခံရရှိခဲ့ပါတယ်
မရီဥပိုမျိုးနဲ့အခြားဒေသတွေကနေထွက်ပြေးလာတဲ့အရက်သားတွေကိုရုရှားတွေကအတင်းအကျပ်ရုရှားနယ်တွေကိုပို့ဆောင်ပြီးတစားကန်အဖြစ်ထိန်းသိမ်းထားတယ်ဆိုတဲ့စွပ်စွဲချက်တွေလည်းရှိတယ်လို့ဘာဂနာကပြောပါတယ်ဒါပေမဲ့လည်းကုလသမဂ္ဂလူ့အခွင့်အရေးစောင့်ကြည့်သူတွေအနေနဲ့ဒီယူကရိန်းအရက်သားတွေကိုရုရှားတပ်တွေကအတင်းအကျပ်ပို့ဆောင်ခဲ့တာဟုတ်မဟုတ်တိကျစီစစ်အတည်ပြုနိုင်ခြင်းမရှိသေးဘူးလို့လည်း Ukraine ဆိုင်ရာကုလသမဂ္ဂလူအခွင့်အရေးဆောင်ကြည့်မှုအကြီးအကဲ Metalda Bagnar ကပြောဆိုခဲ့ပါတယ်
တစ်ဆက်တည်းမှာ Ukraine Russia စစ်ပွဲအတွင်းသတင်းသမားတွေတည်ဆုံတဲ့အကြောင်းကိုဆက်ပြောပါမယ်ရုရှားက Ukraine ကိုကျူးကျော်တဲ့စစ်အတွင်းမှာသတင်းသမားတွေတဲက၄ယောက်တည်ဆုံပြီးအတော်များများထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းသတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံတကာအဖွဲ့အစည်းတွေကကြိုးပမ်းလာနေကြပါတယ် VOA သတင်းတောက်စာဝန်ကက်ချိုသတင်းပေးပို့ထားတာကိုကိုရနိုင်ကပြန်ပြောပြပါမယ်
ယူကရိန်းနိုင်ငံအပင်မြို့မှာအခုမတ်လအစောပိုင်းကတနက်တန်ဒီဘုံတန်ဒီနဲ့မိခိုးတွေကြားကပဲသတင်းတော့ထိထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွက်မှာသတင်းတော့ထိတဲ့က၄ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မီဒီယာအဖွဲ့တွေနဲ့နိုင်ငံကအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးပြောကြားလာနေပြီးတရင်သမားတွေဟာအရသားတွေဖြစ်ပြီးတော့စစ်ဘက်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အားလုံးကိုသတိပေးလိုက်ပါတယ်။ဒီကရမတ်လ14ရက်နေ့တုန်းကယူကရိန်းနိုင်ငံမြို့တော် Kiev နားက Fox သတင်းဌာနကသတင်းတော့ Pia Zagorzhsky နဲ့ Oleksandra Kushnova တို့နှစ်ယောက်တည်ဆုံးခဲ့ပြီးတော့သတင်းတော့ Benjamin Hall ကတော့အပြင်းထန်ဒဏ်ရာရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့အစိုးရ American ရုပ်ရှင်ထုတ်လုပ်သူ Brent Reno နဲ့သူနဲ့အတူလှုပ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရတာကြောင့် Brent Reno တည်ဆုံးခဲ့ပြီးတော့ Juan Arredondo ကတော့ဒဏ်ရာရခဲ့ပါတယ်။ဒါပြင်မတ်လ၁ရက်နေ့ကလည်းရုရှားဘက်က Kiev မြို့မှာရှိတဲ့ TV တာဝါတိုင်းတစ်ခုကိုပစ်ခတ်မှုအတွင်း Live TV အတွက်ရိုက်ပေးနေတဲ့ Ukraine Camera သမား Yevgeny Sakun တည်ဆုံးသွားခဲ့ပါတယ်
။ Journalists under international humanitarian law are civilians.
ဒီတော့ဆောင်မှုဆိုင်ရာနိုင်ငံကအုပ်ဒေအရသတင်းတော့တွေဟာအရသာတွေပဲဖြစ်ပါတယ်။အရသာတွေကိုတက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒီလိုခါဖြစ်နေတဲ့ဇုံတွေအတွင်းသတင်းတော့တွေကိုပြစ်မှတ်ထားပြီးတက်ခိုက်တာဟာစိတ်ညာဆွေးမှုမြောက်ပါတယ
်။မြေပြင်မှာလက်တွေ့သတင်းယူနေတဲ့သတင်းတော့တွေဟာအထောက်ကူပေးရေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်နေစည်းမချားသတင်းသမားများအဖွဲ့ကမတ်လ၁၂ရက်နေ့မှာသတင်းသမားတွေကိုအကူအညီပေးနိုင်မဲ့စင်တာတစ်ခုကိုလဗစ်မြို့မှာဖွင့်ခဲ့ပါတယ်။ဒါကို UNESCO အဖွဲ့ကလည်းအကူအညီပေးနေပြီးသတင်းသမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့သင်တန်းတွေပို့ချပေးနေပါတယ်။ A Culture of Safety Alliance သတင်းမီဒီယာညွှန်မောင်းအဖွဲ့ကတော့သတင်းတော့တွေဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။သတင်းမီဒီယာများညွှန်မောင်းအဖွဲ့ကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရေးမြစ်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ်။
We are not an emergency response organization as many of our signatories.
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှမဟုတ်မြေပြင်မှာရှိနေတဲ့သတင်းတောက်တွေကိုအကူအညီပေးနိုင်ဖို့တတ်နိုင်သလောက်အကောင်းဆုံးလုပ်နေပါတယ်။ကျမတို့နီးလန်းမျိုးစုံနဲ့ကူညီနေပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတောက်တွေတည်ဆုံးခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတောက်တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေအထားကိုတည်ကြားချင့်ချင်အကဲဖြတ်တင်တယ်လို့ Griffin ကပြောပါတယ်။ယူကရိန်းနိုင်ငံကအနေအထားအပြင်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်စါဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ Griffin ကပြောပါတယ်။
We have two actually different and important situations going on. One is obviously the war on the ground in Ukraine and what that means.
ကျွန်တော်တို့မှာလုံးဝမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေပါတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပြည်ပခါကိုယူကရိန်းနဲ့နိုင်ငံသားသတင်းတော့တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံနဲ့မှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုပ်ဆောင်နေပါတယ်။
လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတော့တွေအတွက်ကတော့အချိန်အတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ mlink.com/download ဆိုတဲ့ web လိပ်စာတွေမှာ application ရယူနိုင်ပါတယ်နော် View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View American တန်ရဲ့မနေ့ပိုင်းတန်လွှင့်အစီအစဉ်တွေကိုလိုင်းတို32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်အစီအစဉ်တွေဖြစ်ကြတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလင်းအမေရိကန်တကွင်သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုဆက်လက်နားဆင်ကြရမှာပါပထမဆုံးအနေနဲ့အခုတစ်ပတ်မှာအမျိုးသမီးအနုပညာရှင်တို့ရဲ့ဖန်တီးမှုလက်ရာအထူးပြပွဲအကြောင်းပြောပြထားပါတယ်ဒီတိုင်းနိုင်ငံလန်ဒန်မြို့က House of Fine Arts အနုပညာပြတိုင်မှာအမျိုးသမီးအနုပညာရှင်တို့ရဲ့ဖန်တီးမှုလက်ရာတွေကိုသီးသန့်ခင်းကျင်းပြသထားပါတယ်ပကြီးအနုပညာလုပ်ငန်းမှာအမျိုးသားတွေပဲအဓိကလွှမ်းမိုးထားပြီးအမျိုးသမီးအနုပညာရှင်တွေနေပါမှုကိုမိမောင်းထုတ်ပြဖို့ဖြစ်တယ်လို့အမျိုးသမီးအနုပညာရှင်တွေပေါ်ထွန်းလာရေးအားပေးရာရောက်ဖို့အတွက်ဒီပြပွဲကိုစီစဉ်တာဖြစ်ပါတယ်အမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုပဲသီးသန့်ခံစားနိုင်မဲ့အထူးပြပွဲဖြစ်ကြောင်း AB ဆောင်းပါးကိုအခြေခံပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါက်ခင်ပြူသွေးကအခုလိုတင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes. ဘရစ်တန်နိုင်ငံလန်ဒန်မြို့မေဖဲရပ်မှာရှိတဲ့ House of Fine Art ဟိုဖာလို့သူကခေါ်တဲ့အနုပညာပြတိုင်မှာနိုင်ငံ၉နိုင်ငံကနာမည်ကြီးအမျိုးသမီးအနုပညာရှင်၁၂ဦးရဲ့လက်ရာတွေကိုအချူးပြပွဲအဖြစ်စုစည်းပြသခဲ့တာပါ။အမျိုးသမီးတွေကိုဂုဏ်ပြုတဲ့သမိုင်းဝင်လာဖြစ်တဲ့မတ်လထဲမှာဒီပြပွဲကိုအထူးစီစဉ်ကျင်းပတာဖြစ်ပြီးမတ်လ၈ရက်နိုင်ငံတကာမျိုးသမီးများနေ့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလက်ရာတွေကိုပဲတည်တံ့ချင်းချင်းပြသထားတဲ့ဒီပြပွဲကိုတော့အမကန်အနုပညာလက်ရာတွေအဖြစ် The Divine လို့နာမည်ပေးထားပါတယ်။ဒါကြီးအနုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေပါဝင်နိုင်မှုဘလောက်အားနည်းနေသေးတယ်ဆိုတာကိုဒီပြပွဲကအဓိကမိမောင်းထိုးပြလိုတာဖြစ်ပြီးဒီအချိန်ပြောင်းလဲလာအောင်ကြိုးပမ်းတဲ့အနေနဲ့ရည်ရွယ်ချင်ပါတာဖြစ်တယ်လို့လည်းပွဲစီစဉ်သူတွေကပြောပါတယ်။ online နုပညာရောင်းချမှုလုပ်ငန်း ARC ရဲ့2019ခုနှစ်စစ်တမ်းအချက်အလက်တွေအရကမ္ဘာတဝန်းနုပညာပြခန်းပေါင်း 3,050 ခုလေ့လာခဲ့တာမှာဒီပြခန်းတွေရဲ့48ရာခိုင်နှုန်းလောက်မှာအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေက25နဲ့25ရာခိုင်နှုန်းအောက်သာပါဝင်တာတွေ့ရပြီးဒီပြလိုက်တွေရဲ့10ရာခိုင်နှုန်းလောက်မှာတော့အမျိုးသမီးအနုပညာလက်ရာတွေပြသထားတာလုံးဝကိုမရှိတာတွေ့ရပါတယ်။ဒါကြောင့်အခုလိုအချူးပြပွဲမှာသူ့ရဲ့ပကြီလက်ရာတွေပြသခွင့်ရတာကအင်ပတန်ကိုကန်ကောင်းတာပါလို့အိုင်ယာလန်ပကြီအနုပညာရှင်မယ်ရီရိုနင်းကပြောပါတယ်
။ I feel I'm luckier than most and I'm glad that I can be an advocate here to represent other female artists that perhaps aren't as lucky.
ကျောင်းသူတွေထဲကျမကပိုပြီးကန်ကောင်းနေလို့ခံစားရပါတယ်။ကျမလောက်ကမကောင်းတဲ့တခြားအမျိုးသမီးအနုပညာရှင်တွေကိုစားအခုလိုရှေ့ထွက်ပြီးတော့တင်ပြခွင့်ရတာဝမ်းသာပါတယ်။အမျိုးသမီးအနုပညာရှင်တွေနဲ့လွန်ပြီးတော့ကွာဟလွန်းတဲ့ဒီအခြေအနေမျိုးမရှိတော့မယ့်အချင်းကိုတကယ်ပဲတွေ့မြင်နေပါပြီ။အခုတော့ကျမတို့မရောက်သေးပါဘူး။ဒက်လိုက်မှုတွေရှိနေသေးသေးတော့ကျမတို့အမျိုးသမီးအနုပညာရှင်တွေအတွက်ရှေ့ထွက်ပြီးတော့ပြောဆိုနေကြအောင်ပါပါ ။အခုပြပွဲမှာမယ်ရီရိုနင်းရဲ့အနုပညာဖန်တီးမှုလက်ရာ၄ခုပါဝင်ပါတယ်။သူ့ရဲ့လက်ရာတွေထဲမှာအမျိုးသမီးတွေနှီးလျောစီနေတာနေ့နေချင်းဝိုင်းဖွဲ့လက်ဖက်ရည်တောက်နေတာတွေကိုရဲမောပျော်ရွှင်စရာဖြစ်အောင်ပေါ်ပေါ်ပါပါဖန်တီးထားပြီးမြင်လိုက်တာနဲ့နှစ်လိုပဲဖြစ်အောင်တမင်ပုံဖော်ခဲ့တာဖြစ်တယ်လို့သူကပြောပြပါတယ
် I'm showing four pieces at this show four large piecesthey're painted using enamel paint, which is a very different medium to use.
ဒီပြပွဲမှာကျမလေးကပကြီးကားကြီးလေးကားပြထားပါတယ်ကျေးဇူးသုံးပြီးတော့ဆွဲထားတာပါ။ဒါကတခြားဆီးတွေနဲ့လုံးဝမတူပါဘူး။ပကြီးနုပညာပစ္စည်းတွေရောင်းနေဆိုင်တွေမှာရှာလို့ရတဲ့ပစ္စည်းလည်းမဟုတ်ပါဘူး။ PNUA သုံးပစ္စည်းဆိုင်မျိုးကိုတွောင်းရပါတယ်။ဒါကအိမ်လုပ်ဆီးတစ်မျိုးပါ။ကျမရဲ့အနုပညာလက်ရာတွေကိုညီမောပျော်ရွှင်စရာဖြစ်အောင်လည်းဖန်တီးထားပါတယ်။ မြင်လိုက်တာနဲ့နှစ်လိုပဲဖြစ်ပြီးတော့တဖြည်းဖြည်းချင်းဆက်ကြည့်ရင်လည်းကျမဒီမှာဘာကိုဖော်ပြခြင်းတည်းလဲဆိုတာကိုခံစားစီခြင်းပါလေကျမတို့ကလေးဘဝတုန်းကလို့ပေါ့အရင်ဆုံးအရာတွေကိုကြည့်မယ်ပြည့်နေနေချင်းပိုပြွတ်မြင်လာပိုခံစားလာရတာမျိုးအဲ့ဒါမျိုးပါ
ကမ္ဘာတစ်ပိုင်းကအမှုပညာပြကန်းတွေမှာအမျိုးသမီးတွေရဲ့အမှုပညာလက်ရာတွေကိုစားပြုမှုအားနည်းနေတာကိုဟူဖာပြလိုက်ကတော့ပြောင်းလဲဖို့ကြိုးစားနေပါတယ်။ဒီနှစ်2022ခုနှစ်အတွင်းသူတို့ပြလိုက်မှာပြသတဲ့ပြပွဲတွေမှာတယောက်ချင်းဆိုလိုပြပွဲပဲဖြစ်ဖြစ်အုပ်စုလိုက်တင်ဆက်မှုပဲဖြစ်ဖြစ်ပြပွဲအားလုံးရဲ့90ရာခိုင်နှုန်းမှာအမျိုးသမီးလက်ရာတွေပါဝင်အောင်လုပ်သွားမယ်လို့ဟူဖာပြလိုက်ကကတိပေးထားပါတယ်။ဒါဟာတကယ်ကိုဝမ်းသာစရာပါပဲလို့မယ်ရီဘွန်နင်းကပြောပါတယ်။
How many other galleries around are highlighting their female artists at the moment? Hoffa are making a real point about this, so I'm delighted to be here to represent.
လက်ရှိမှာမျိုးသမီးအမှုပညာရှင်တွေကိုအသာပေးဖော်ပြရဲပြလိုက်ဘယ်နှခုများရှိလဲ။ Hoffa ပြရဲကဒါကိုကောင်းကောင်းထောက်ပြလိုက်တာပါ။ဒါကြောင့်အခုလိုအမျိုးသမီးအမှုပညာရှင်12ဦးကိုစာဝန်းတာရပါတယ်။ဒီတိုင်းဒီချင်းရောက်တိုင်းမှာအခုလိုဆက်ပြီးလှုပ်သွားနိုင်အောင်လို့ကျွန်မတို့လုပ်ကြရပါမယ်
။ဒီပြပွဲမှာပါဝင်ပြသဝင်ရတဲ့အမှုပညာရှင်နောက်တူကတော့မက္ကဆီကိုနိုင်ငံကဆူဇာနာအန်နာယာပါသူကတော့သုံးဘက်မြင်အမှုပညာလက်ရာပုံစံတစ်ခုကိုဖန်တီးထားပြီးသူ့ရဲ့အမှုပညာဖန်တီးမှုအတော်များများကတပေါင်းကစီးတဲ့ဖြစ်မှုကိုဖော်ပြလေးရှိပါတယ
် Every I will describe my artwork as a labyrinth that arises by chance Every
သူဟာသူဖြစ်လာတဲ့ဝင်ကဘာတစ်ခုလိုပုံစံမျိုးဖန်တီးထားတာပါအလွားတိုင်းမှာအထက်ပေါင်းများစွာအထက်ထက်လှုပ်ထားပါတယ်။တခါတည်းတိတ်တွေးလို့မရှိတဲ့ပုံစံမျိုးမဖြစ်နိုင်ဘူးလို့ထင်ရတဲ့အရာမျိုးဖန်တီးထားတာပါ
။သူရဲ့ဖန်တီးမှုကိုအစ်စ်မောင်များစွာအချိန်ပေးလှုပ်ဆောင်ခဲ့ရပေမဲ့နောက်ဆုံးထွက်ပေါ်လာတဲ့ရလက်ကတော့အရင်နဲ့ကျင်းတ်ခဲ့ရပါတယ်လို့ဆူဇာနာအနာယာကပြောပါတယ်။ဒီပြပွဲမှာပါဝင်လာတဲ့ပတ်သက်ပြီးတော့လေသူရဲ့အမှုပညာလက်ရာတွေကိုပြသဖို့ဆိုတာတခုလည်းမဟုတ်ဘဲကိုယ့်ရဲ့အမှုပညာလက်ရာတွေကိုဖော်ပြခွင့်မရကြတဲ့လက်ရှိကာလအမှုပညာရှင်အမျိုးသမီးတွေကိုရောတချိန်အတိတ်ကအမှုပညာရှင်အမျိုးသမီးတွေကိုပါကိုးစားပြုနိုင်ဖို့အတွက်ဖြစ်ပါတယ်လို့ဆူဇာနာအာနာယာကပြောပါတ
ယ် It's amazing to be here representing all these faceless and nameless women who didn't have the
ကိုယ့်ရဲ့အမှုပညာနဲ့ခံစားချက်တွေကိုထုတ်ဖော်ပြသခွင့်မရခဲ့ကြတဲ့လူမသိသူမသိအမျိုးသမီးအမှုပညာရှင်အားလုံးကိုဒီနေရာမှာကိုးစားပြုခွင့်ရတဲ့အတွက်အယံဝမ်းသာပါတယ်သူတို့အားလုံးဟာကျမအတွက်သူရဲကောင်းတွေပါ
။ပကြီးမှုပညာဖန်တီးမှုလုပ်ငန်းတွေမှာအောင်မြင်ကြော်ကြားတဲ့သူအများစုကအမျိုးသားတွေပါ။အမျိုးသမီးမှုပညာရှင်တွေအများအပြားရှိတယ်ဆိုပေမဲ့သူတို့အောင်မြင်ကြော်ကြားလာအောင်အတိအမှတ်ပြုရေတောင်မြှောက်ပေးမှုတွေကတော့အားနည်းနေသေးတာပါ။ဒါကြောင့်ခေတ်သစ်မော်ဒန်အမှုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်တမိုင်းနာရှိခဲ့ကြတဲ့အမှုပညာရှင်အမျိုးသမီးတွေပဲဖြစ်ဖြစ်သူတို့ရဲ့လက်ရာတွေကိုအခုလိုပြလိုက်တွေမှာခင်းချင်းပြသပေးဖို့အင်မတန်ကိုရည်ကြီးတယ်လို့ဟူဖာပြတဲ့ရဲ့အယောင်ဌာနအကြီးအကဲအဲလက်စ်ပီမီနိုလီကပြောပါတယ်
And certainly in here at Hoffa we feel that it's important that that female artists and the contributions to the arts not only
ခေတ်တွင်နေပဲကြည်ကြည်တမိုင်းအခြေအနေကိုပဲပြန်ကြည့်ကြည့်အမှုပညာဖန်တီးမှုလုပ်ငန်းတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးအမှုပညာရှင်တွေရဲ့တည်ရှိမှုတွေကအရေးပါတယ်လို့ကျွန်တော်တို့ဟိုဖာပြလိုက်တာယုံကြည်ပါတယ်အမျိုးသမီးအမှုပညာရှင်တွေကအင်မတန်ကိုနည်းနေပါသေးတယ်ဒီကြည်အမှုပညာလုပ်ငန်းမှာလူသိများတဲ့အမျိုးသမီးအမှုပညာရှင်လို့မေးရင်၅ယောက်လောက်ပဲထင်ထင်ရှားရှားပြောနိုင်ကြမယ်ထင်ပါတယ်ဒီအထက်မှာဖာဒါခလူပါကောင်းပါပါလိမ့်မယ်ဒီလိုအမျိုးသမီးအမှုပညာရှင်တွေနဲ့ပါလို့တဲ့အချင်းတွေကိုလူလူရှုမထားသင့်ဘူးလို့ထင်ပါတယ်။ဒါကိုပြောင်းလဲပြစ်ဖို့လိုပါတယ်
။ဟိုဖာပြားရရဲ့အခုအထူးပြပွဲမှာတော့တောင်ကိုရီးယား၊အိုင်ယာလန်၊ဩစတြေးလျ၊ရုရှား၊ဘယ်လ်ဂျီယံ၊အာဂျင်တီးနား၊ပြင်သစ်၊တရုတ်နဲ့မက္ကဆီကိုစတဲ့နိုင်ငံဒေသစုံကအမျိုးသမီးအမှုပညာရှင်တွေရဲ့လက်ရာတွေကိုစုစည်းထားတာဖြစ်ပါတယ်။အခုလိုအမျိုးသမီးအမှုပညာရှင်တွေရဲ့လက်ရာတွေကိုပဲတိတန်စုစည်းတင်ဆက်ပေးထားတဲ့အတွက်အမှုပညာလက်ရာတွေစုဆောင်သူတွေအတွက်ကိုလည်းအလွယ်တကူပဲခံစားနိုင်အားပေးဝယ်ယူနိုင်တဲ့အခွင့်အလမ်းရစေပါတယ်။ဒါပြင်လူတွေရဲ့စိတ်ထဲမှာအမျိုးသားအမှုပညာရှင်တွေရဲ့လက်ရာတွေကိုပဲပိုးပြီးတော့လူလာတဲ့ဗက်လိုက်အကျွေးတွေရှိနေတာကိုသတိပြုမိလာစေတယ်လို့ပကြီးအမှုပညာလက်ရာတွေကိုစုဆောင်သူတို့ဖြစ်တဲ့ James Sweet ကပြောပါတယ်။
For me, having access to them is really important so that when I come to buying or looking at pieces
အခုလိုတနေရာထဲမှာကြီးဝင်ရဖို့ကကျမတို့အတွက်တကယ်ပဲအရေးကြီးပါတယ်။ဝယ်သူတွေအတွက်ကအနုပညာလေးရတွေကိုဝယ်ဖို့ပဲဖြစ်ဖြစ်ကြီးဖို့ပဲဖြစ်ဖြစ်အခုလိုတစုတစည်းတဲ့တွေ့ခွင့်ရဖို့အရေးကြီးပါတယ်။ကျမအနေနဲ့ဒီအနုပညာရှင်မဟိုအနုပညာရှင်မဆိုတာမျိုးမရှိပေမဲ့လည်းကျမအရင်ကစုဆောင်ထားတဲ့အနုပညာလေးရတွေကိုပြန်ကြည့်ရင်တော့အမျိုးသားတွေရဲ့လေးရတွေကပိုများနေပါတယ်။အမျိုးသားအနုပညာရှင်တွေရဲ့ဖန်တီးမှုတွေကိုကျမပို့ပြီးတော့သဘောကျတာမှန်ပါတယ်။ဒါပေမဲ့အမျိုးသမီးတွေရဲ့အနုပညာလေးရတွေကိုလည်းစုဆောင်ချင်ပါတယ်။အမျိုးသမီးတွေရဲ့အနုပညာဖန်တီးမှုလေးရတွေကလည်းအမခံပါ။ဒါတွေကိုမြင်တွေ့ရဖို့ပဲဒီကိုလာခဲ့တာပါ။အရင်ကရှိခဲ့တဲ့အမျိုးသမီးအနုပညာရှင်တွေနောက်ထပ်ပေါ်ထွက်လာအောင်မဲ့သူတွေအခုဒီမှာရှိနေကြတဲ့အမျိုးသမီးအနုပညာရှင်တွေဒီလိုအမျိုးသမီးတွေရဲ့အမခန့်အနုပညာလက်ရာတွေကိုမြင်ရဖို့ကအင်မတန်အင်မတန်ကိုအရေးကြီးပါတယ်
။ဟိုပါပြတဲ့ကအမျိုးသမီးအနုပညာရှင်တွေရဲ့ဒီအထူးပြပွဲကိုတော့မတ်လ၈ရက်နေ့ကနေ22ရက်နေ့အထိသတင်းနှစ်ပတ်ကြာခင်းကျင်းပြသခဲ့တာဖြစ်ပါတယ်။ဒီအထူးပြပွဲကနေအမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာတွေကိုလူတွေပုံမှုသတိပြုအာရုံစိုက်လာဖို့တာမကပဲအမျိုးသမီးအနုပညာရှင်တွေရှားပါတဲ့အခြေအနေကိုပြောင်းလဲပြစ်နိုင်ဖို့အတွက်လဲပြဝဲစီစဉ်သူတွေနဲ့အမျိုးသမီးအနုပညာဖန်တီးသူတွေကမျှော်လင့်နေကြတာဖြစ်တဲ့ဆိုတာကိုတင်ပြရင်းဒီသတင်းသံအမျိုးသမီးကဏ္ဍကိုဒီမှာလေးကဏ္ဍဝင်ပြူပါရှင်ကျမကြည့်ကြည့်ပြပါရှင
်အမျိုးသမီးအနုပညာရှင်တွေရဲ့ဖန်တီးမှုလက်ရာအနုပညာအထူးပြပွဲအကြောင်းကိုဒေါက်ခင်ပြည်ထွေးကပြောသွားတာဖြစ်ပါတယ်။ဆက်လက်နားဆင်ကြည့်ရှုရမှာကတုဒ္ဒဆုံးလင်းအမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်မှာယူကရိန်းဒုက္ခသည်တွေအတွက်လိုအပ်ချက်တွေကိုအမေရိကန်လူမှုအတိုင်းဝိုင်းကပို့ဆောင်ပေးနေတာအလုတ်လုတ်ရဲ့ရှော့ချသတ်မှတ်ပေးတဲ့လုပ်ငန်းခွင်တဘာဝမီတာစီးဖို့ပြင်ဆင်နေကြတာစတာတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ရုရှားသူတော်မှုကိုခုခံတက်ခံနေသူတွေအတွက်ရောယူကရိန်းကထွက်ပြေးလာသူတွေကိုအကူအညီပေးဖို့အထောက်ပံ့ပစ္စည်းတွေကိုစေတနာဝန်ထမ်းတွေကစုဆောင်ပြီးကလေးသုံးဆောင်ပစ္စည်းအမျိုးသမီးအသုံးဆောင်ပစ္စည်းဆေးပစ္စည်းစသဖြင့်အမျိုးအစားကွဲပြန်လည်ထုတ်ပို့နေပါတယ
် I'm really heartened by the fact
ယူကရိန်းကိုကူဖို့ဒီထရိုက်မျိုးကဝိုင်းပြီးကူညီကြတာကိုတွေ့တော့ကျွန်တော်ပီတိဖြစ်မိပါတယ
် Ukraine American တူပိုင်တယ်ယူပို့ဆောင်ရေးအတွက်39,000မှာစုဆောင်းထားတဲ့ပစ္စည်းတွေကိုပေါင်3,000စီခွဲပြီး Ukraine ကိုနှစ်ခါပို့ပြီးပါပြီ။နောက်ထပ်အများပြားထပ်ပို့ဖို့လည်းသူတို့ကမျှော်လင့်နေတာပါ။ Detroit မြို့ကအများပြားကပစ္စည်းတွေကူးလို့လူဒဏ္ဍာကြောင်းပို့ဆောင်ရတဲ့ဇယိတ်ပဲကုန်ပါတယ်
။ And today I brought down about 100.
ဒီနေ့ဆောင်သည့်အထည်150လောက်ယူလာခဲ့ပါလေ။ကာယောဂကာလဒီဆောင်တွေကိုဘယ်ရီယာမှမသိဖြစ်နေတာပါ။ဆေးရုံတွေကလည်းမယူကြပါဘူး။အခုယူကရိန်းရဲ့ကလေးတွေမှန်ကွဲစအပေါ်ကပြုတ်ကျလာတဲ့ရန်ကကာကွယ်မှုစောင့်လို့နေတဲ့ကြားလို့ဒီကိုယူလာတာပေါ့
ရုရှားဘက်ကလူနေရက်ွက်ပါမရှောင်မစိုက်ဒုံးနဲ့ပြစ်တာကြောင့်ယူကရိန်းကနေမခွာခြားတဲ့အဖိုးအဖွားတွေနဲ့ကလေးငယ်တွေအတွက်လည်းအကာအကွယ်တွေလိုနေတာပ
ါ When you watch news and
သတင်းတွေမှာတော့ယူကရိန်းကအခြေအနေတွေကိုတွေ့ရတော့စိတ်မသက်မသာဖြစ်ရပြီးစိတ်တွေမလန်းတော့ပါဘူးဒါပေမဲ့အလူပစ္စည်းတွေလက်ခံပေးအလူတန်းတွေလောက်ကြတော့ကိုသူတို့အတွက်တခုခုလုပ်ပေးနေပါလားဆိုတဲ့စိတ်နဲ့ဖြည့်တာပါတယ
်အလူရှင်တွေလူတန်းတဲ့ပစ္စည်းတွေကိုပိုလန်နိုင်ငံကိုပို့ဆောင်มาဖြစ်ပြီးအဲ့ဒီကနေထပ်မံဖြန့်ဝေပေးတော့မှာပါအခုကြီးအထောက်ပံ့တွေလိုအပ်နေသေးသေးနောက်ထပ်လည်းအခုလိုလူတန်းနိုင်ဖို့စေတနာဝန်ထမ်းတွေအလူရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာမရှင်နံပီနစီအထဲမျိုးကအာကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါဖို့ကုမ္ပဏီလုပ်ငန်းတွချေဌာနအကြီးကဆယ်ရာရီကတင်းနေနေရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နေ့ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေပဲနဲ့အနားယူနိုင်ပါတယ်၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Post ကုမ္ပဏီကလည်းမနစ်အော်တိုဘာလောက်ကစလို့တပတ်၄ရက်သာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
So it's not about trying to reduce 5 days into 4.
လုပ်ကို5ရက်ကနေ4ရက်ကိုရှင်းချကြနာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကြအောင်ဘယ်လိုအယုံစိုက်ဆောင်ရမလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှင်းချမလဲဆိုရရဲ့ရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြင်းမြအောင်ဆောင်ရွက်ဖို့ပါ
။ပစ္စည်းဝယ်ယူမှာယူသူတွေကတော့တောက်ကြနေမှာပါ။ဖုန်းဆက်လို့ရှိတာဒါအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်။company software engineer Sarah Yan က3ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောရတယ
်။ Like coming back on Monday I definitely feel like a lot more refreshed.
ဒီမှာလေအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ2ရက်ဒါမှမဟုတ်3ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။2ရက်ပဲနားရရင်တော့အားလုံးရက်ကအကုန်မြန်လို့ပြီး3ရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn, Facebook နဲ့အခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ
်။ California ပြည်နယ်ကုစားပြုဒီမိုကရက်အောက်လွှတ်တော်အမတ် Mark Takano ကတပတ်ကို32နာရီသာလောက်ရမယ့်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်။32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ်။လုပ်ငန်းရှင်တွေကတော့အခုလိုလုပ်မယ်ဆိုရင်ကုန်ကျစရိတ်တွေများလာနိုင်ကြောင်းထောက်ပြပါတယ်။ဒါပေမဲ့တချို့လုပ်ငန်းတွေကတော့ချွင်းချက်အနေနဲ့ခွင့်ပြုပေးမှာဖြစ်ကြောင်းပြောပါတယ်
။ That's what we're seeing with the great resignation. These people are not just automatically.
အရင်လုပ်ငန်းဝင်ကိုပြန်မသွားကြတော့ဘဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာအမေရိကန်တွေအလုပ်မကြိုးစားကြတော့တာလို့ပြောလို့မရပါဘူး။တကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်လောက်ကြိုးစားကြတဲ့သူတွေပါ။
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နေရာပေါင်းစုံဆက်တက်နေပါရယ်မနေ့ကစပိန်မှာ၃နှစ်စံတက်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်90တုံးဆွဲခဲ့ပါတယ်ခင်ဗျာရာသီဥတုဖောက်ပြန်မှုအကျိုးဆက်ကြောင့်ဒေါ်မီလောင်ကျွမ်းမှုကိုတားဆီးဖို့လူများနေထိုင်ရာနေရာတွေနဲ့နှီးတဲ့တစ်ပင်တွေတခြားသဘာဝပေါက်ပင်တွေကိုရှင်းလင်းခုတ်ထွင်မဲ့အစီအစဉ်ကိုအခုနှစ်ကနေစတင်ဆောင်ရွက်မယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောရတယ်။အမေရိကန်အနောက်ဘက်ပြည်နယ်တွေဖြစ်တဲ့ကယ်လီဖိုးနီးယား၊နီဗားဒါ၊အရီဇိုနာ၊ကော်လိုရာဒိုပြည်နယ်တွေမှာပူပြင်း၆တွေ့လွန်းလာကြောင်းဒေါ်မီတွေအကြီးအကျယ်လောင်ကျွမ်းလေးရှိပါတယ်။မကြသေးခင်ရက်ပိုင်းတုန်းကတော့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော့ဂျေးဘိုင်ဒန်တို့ကော်လိုရာဒိုပြည်နယ်ကမိဘတဲ့လူလူကိုအစိုးရအနေနဲ့အစွမ်းကုန်ကူညီပေးမယ့်အကြောင်းသွားရောက်အားပေးစကားပြောကြားခဲ့ပါတယ်။စူပီရီယာမျိုးကအသက်84နှစ်အရွယ်ရစ်ခ်ဖောဝီလျံဆန်ဟာဆိုရင်သူနေတဲ့အိမ်ကိုကိုယ်တိုင်ဆောက်ခဲ့သူပါ။လမ်းတစ်ခုခါတည်းကတော့မိဘကနေလွတ်ခဲ့ပြီနဲ့သူ့အိမ်ကတော့တမဟုတ်ချင်းအတွင်းမှာမိလောင်ပြကျသွားပါတယ
်။ And that's the hard part because there's an emotional attachment.
ဒီနေရာမှာအရာအားလုံးကအမှတ်ရစရာတွေမို့လို့စိတ်ထိခိုက်ရပါတယ်။ကျွန်တော်နောက်က S10 pickup car ဆိုရင်ညစ်စနဲ့မောင်းနိုင်အောင်ကိုကတာကိုပြန်လှုပ်ထားတာပ
ါ။ညကနေအလုံးဟာမျိုးကိုပြန်တီးဆောက်ဖို့စိတ်အားထက်သန်နေကြသလိုဝီလျံဆန်ဟာဆိုရင်လည်းအခုအသက်အရွယ်မှာပဲအိမ်ပြန်ဆောက်ဖို့သူ့မှာခွန်အားအပြည့်ရှိတယ်လို့ဆိုရတဲ့အသက်82နှစ်အရွယ်ဆန်ဒီကော့ဖ်မန်ရဲ့အိမ်လည်းမီးလောင်သွားတာကြောင့်အဖိုးအဝတ်စားပါမကျန်ဖြစ်သွားပါတယ
်။ Honestly for me our house feels
like ဒီနေ့မှဆိုရင်ကိုရင်ကတကယ်အချက်ချကြတဲ့နေရာလို့ထင်ခဲ့တာပါ။အရင်စူပီရီယာမျိုးဟာဆိုရင်လေပူစီကားလာတာကိုတွေ့ရတဲ့အချိန်မှာပဲအခုကတော့အဲ့ဒီတိတ်ကအရာအားလုံးမိလောင်ပျက်စီးသွားပါပြီတကယ်ကိုစိတ်မကောင်းဖြစ်ရပါတယ်အခုတော့အားလုံးတိတ်ကကျန်းစားရပါတော့မယ
်အိမ်ကြီးလည်းပါမသွားခင်လိုအပ်တာကိုယူဖို့အချိန်10မိနစ်ပဲရခဲ့တယ်လို့လည်းသူကပြောပါတယ်အခုလိုအိမ်ကြီးလောင်သွားသူတွေအတွက်လိုအပ်တာတွေကိုဒေသခံတွေကကူညီကြသလိုအိမ်အာမခံကြေးပြန်ရဖို့အကူအညီလည်းပေးပါတယ်အသက်39နှစ်အရွယ်ဒီယွန်စကော့ကအခုလိုပြောပါတယ်
We'll definitely rebuild and stay in this community. I mean, I can't.
I don't get this in BD ma ben ni da ma wa ko pa wen che atai wan ye. Uni phe ma mu ga le pyo ma pya tet la ang go ye yo ba de. Ta cha phe go ma twa ma ni chin ma u.
Tommy ga ni myo ri thi ku set long jwa mu go ta si shot cha bu so yin la me 10 ni atwe ma a myo ta tit do u yin ni atwe billion 23 bu lu pi lo ta cha pi ne myo yo a long atwe billion 30 lo lo at ma phit cha American site pyo yin win ji pyo kwin ya ga pyo ba de khanya.
အခုတကားဒေါခင်မျိုးဆက်ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်။ရုရှားကဝင်တိုက်တဲ့ယူကရိန်းနိုင်ငံမှာနျူကလ িয়ার ဒါဘေးစက်ရုံတွေထိခိုက်ပျက်စီးပြီးဆိုးဝါးတဲ့အန္တရာယ်ကြုံမှာကိုစိုးရိမ်နေကြပါတယ်။ဓာတုဗေဒပညာရှင်ဒေါက်တာခမောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနည်းပညာတွင်တွင်ကျကျသုံးနေတဲ့ယူကရိန်းနိုင်ငံကိုရုရှားဝင်ပြီးတိုက်တဲ့အခါယူကရိန်းမှာရှိတဲ့နျူကလ িয়ার ဓာတ်အပင်းဆိုင်တွေထိခိုက်ပျက်စီးပြီးဆိုးဝါးတဲ့အန္တရာယ်ပေးမှာကိုစိုးရိမ်လာကြပါတယ်။တကယ်လို့နျူကလ িয়ার မတော်တဆဖြစ်မှုကြုံလာရင်ဘလို့အန္တရာယ်ရှိပါသလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကိုနည်းနည်းပြောပြပေးပါပါ။ကဘာပေါ်မှာဒီလိုမျိုးနျူကလ িয়ার ဓာတ်ပေါင်းပုံတွေဘယ်နှခုလောက်ရှိပါသလဲဆရာ
။အခုလောလောဆယ်အဆုံးဖြစ်နေတဲ့နျူကလ িয়ার ဓာတ်ပေါင်းပုံတွေအကျဖြစ်တဲ့ကောင်တော့440လောက်ရှိတဲ့အမေရိကတို့ရုရှားတို့ပြင်သစ်တို့အင်္ဂလန်တို့တရုတ်တို့ဘင်္ဂလားဒေ့ရှ်မှာတော့မှအခုအလုပ်ကြီးဓာတ်ပေါင်းပုံတွေတည်ဆောက်နေပါရဲ့။
ဘာအတွက်အဓိကတုံ့ကြတာပါလဲဆရာအခုကဘာပေါ်မှာတိဆောက်ထားတဲ့အတပ်ပေါင်းမှုတွေ
အဓိကကတော့သူကဆွန့်ရင်ပေးတယ်ဖြစ်စစ်တအားကိုသူစီကနေရသူကရေကိုအပူပေးလို့ရတယ်ရေကိုပေးလို့အဲ့ဒါနေပြီးတော့ထွက်လာတဲ့ဆွန့်ရင်ပေါ့ရင်ဝင်းငွေအားနဲ့ပဲမောင်းတယ်တာပိုင်နေမောင်းတော့ဖြစ်စစ်တရစီတယ်ဒါကြောင့်ကမ္မအားဖြင့်သူအမနာမတန့်စင်တဲ့ဆွန့်ရင်ကိုခေါ်တယ်
ဒီအခုလောလောဆယ်မှာယူကရိန်းမှာဆစ်ဖြစ်နေပါတယ်ဆရာဒီယူကရိန်းကဓာတ်ပေါင်းပုံတွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါဦးဆရာ
ဟုတ်ကဲ့ယူကရိန်းကဓာတ်ပေါင်းပုံတွေကအမနာကြီးပြီးတော့သူရောက်ကမှာအကြီးဆုံးဓာတ်ပေါင်းပုံတွေရှိတယ်ဖြစ်စစ်တာဆွမ်းရည်လည်းအရင်အငုံမထုတ်ပြည့်ရရှိတယ်ဆယ်လုံးပိုင်းကဓာတ်ပေါင်းပုံက1986သူကအပူလွန်ကဲတော့အဲ့ဒီယူကရိန်းဓာတ်ပေါင်းပုံကြီးဟာဖြစ်စည်းသွားတယ်ဘယ်လိုနားမရှိတဲ့ဆယ်လုံးပိုင်းယူကရိန်းတပ်ပေါင်းမှုထက်ကိုပိုရကြီးတဲ့နောက်တစ်ခုကတော့တောင်ဝိုင်းမှာရှိတဲ့တပ်ပေါင်းမှုပါပဲသူကဥရောပမှာဆိုတဲ့အကြီးဆုံးတပ်ပေါင်းမှုအနေနဲ့ရှိပြီးတော့အများဆုံးအဆုံးပြတာဖြစ်ပါတယ
်ဒီကဘာပေါ်မှာရှိတဲ့နီးကဒီတပ်ပေါင်းမှုတွေမှာထိခိုက်ပျက်စီးမှုပင်နေရာမှာရှိပါသေးတယ်ရှင
်ထိခိုက်ပျက်စီးမှုကတော့ဒီခြေလုံးပိုင်းရဲ့အရင်စတော့ပေါ့လေခြေလုံးပိုင်းမှာဖြစ်သွားတဲ့ဟာလဲဒီအော်တိုမေးရှင်းတွေအဆင်မပြေလို့ဖြစ်သွားတာဟာကျုပ်ကကျွန်တော်တို့ကလူတွေကလေတိုက်ရိုက်မကြည့်နိုင်ဘူးလေကျွန်တော်အော်တိုမေးရှင်းနဲ့လုပ်ရတဲ့အခြေအနေရှိပါတယ်။အဲ့ဒီအတိုင်းပဲဖူကိုရှိမားမှာဆိုရင်2017ပေါ့လေအဲ့ဒီအချိန်မှာဆူနာမီရေဆိုင်တွေလာတော့ယူကရိန်းတပ်ပေါင်းကကအတင်းဆောင်နေနည်းနည်းဖြစ်သွားတယ်။တင်းဆောင်သွားတဲ့ဒီပြည်နဲ့ကျွန်တော်တို့အလုပ်လုပ်ရတာကသူကအဆင်မပြေတော့ဘူး။အော်တိုမေးရှင်းတွေအကုန်လုံးပြတ်သွားတော့သူ့မှာချိန်ကြောင်းတွေမရှိတော့ဘူး။အဲ့မှာအပူလုံးကဲတော့တခါလေသူလည်းတော့ပြောသွားတယ်ဒီမှာလည်းပြေဆုံးတဲ့လူတွေအများကြီးဖြစ်လာတာကိုတွေ့ရတယ
်ဒီနျူကလ িয়ার ဓာတ်ပေါင်းကိုထိခိုက်ပျက်စီးပြီးတော့ထွက်လာတဲ့ဓာတ်ရောင်ခြေတွေပေါ့နော်ဘာတွေရှိပါလဲဆရာဘယ်လိုဓာတ်ရောင်ခြေတွေထွက်တာပါလဲဆရာ
အဲဓာတ်ရောင်ခြေထွက်တာတော့3မျိုးပါလေတကယ်သာမန်အားဖြင့်3မျိုးရှိတယ်ပေါ့အယ်ဖာရောင်ခြေရဲ့ဘီတာရောင်ခြေရဲ့ဂမ်မာရောင်ခြေပေါ့ဂမ်မာရောင်ခြေကတော့နည်းနည်းလေးတော့ extreme နဲ့တူတူပဲပေါ့သူကအားလုံးထောက်ခံတယ်ပီတာယောင်ကြီးကတော့တော်တော်ယောင်ပေါ့ခန်းလေးပန်းလေးပေါ့ဆက်ကူတွေပဲဖောက်ထွက်နေတယ်ဒါပေမဲ့တော်တော်များများတော့ဆက်ကူပြားသေးသေးတွေပဲကြတော့လည်းမဖောက်နိုင်ဘူးဒီကမ္မယောင်ကြီးအများကြီးဖောက်အယ်ဖာယောင်ကြီးကတော့ဆက်ကူပြားတော့ဘာလို့ခန်းလေးတော့မဖောက်နိုင်ပါဘူးဒါပေမဲ့ radiation တွေကတော့အားလုံးကဒုက္ခပေးလိုက်ပါတယ်ဒါကြောင့်ကြည့်ကြလူတွေနဲ့ခြေတွေ့တဲ့ဆိုပြန်တဲ့ဦးရဲ့ဝေးရဲ့အော်အားလာတွေရှိတယ်ချိန်များသွားပြီဆိုရင်တော့အသက်အရွယ်ဆွေးနွေးတော့တဲ့ဖြစ်လာပါလေ။ကျောင်းတော်အဖြစ်တော့ဆက်ဆုံးရှုံးလာတာ။အဲ့တော့ဦးခန္ဓာရဲ့အဲ့ဒီ fall out ဆိုတဲ့ထက်ရောက်ချီတင့်လာတဲ့ပစ္စည်းဝင်လာရင်ဘယ်လိုလုပ်လို့အပြည့်ကိုရောက်အောင်လုပ်လို့ပြောင်
း။ဆက်ဘယ်လိုပစ္စည်းတွေပါလဲဆက်
။ဒီယူကရိန်းတပ်ပေါင်းကထွက်တဲ့အခါ element အနေနဲ့ drastic နေတဲ့တရားတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့အထူးပစ္စည်းကတော့ဒီလိုလိုဆိုတာပါရှာတယ်အဲ့ဒါတော့ americium 241 cesium 137 iodine 131နဲ့ strontium 90တို့ဖြစ်တာပေါ့ကျွန်တော်တို့ခြေလုံးပိုင်းမှာဆိုရင်အခု3လက်ခံနဲ့ကြာသွားပြီဆိုရင်ဒါပေမဲ့အဲ့ဒီပစ္စည်းတွေကတကယ်ကြီးတယ်ခက်နေသေးပဲသူတို့က half life လို့ခေါ်တဲ့ဒီပစ္စည်းတွေကပမာဏနည်းသွားပြီပဲကျန်းကိုကျန်နေသေးတာ americium လို့ပြောလို့ဆိုရင်တက်ပေါင်းများစွာဒီတိုင်းရှိနေနိုင်တယ်အဲ့ဒါကြည့် iodine ဆိုတဲ့ဟာပေါ့ iodine 131အမှန်ကြောက်စရာကောင်းတယ်အဲ့ဒီ iodine 131ကဒီကျွန်တော်တို့ thyroid ဆီကျဲကိုဝင်သွားရင်ကြံမထွက်တော့ဘူးသူကဓာတ်ရောင်ခြေရှင်လုံးထွက်လာတော့ thyroid ဆိုတာကင်ဆာရောဂါဖြစ်လာတော့တေးရတာပဲဒီတိုင်းပဲ cesium 137လို့ခေါ်လဲခုခံလာလဲရောက်လာတယ်အဲ့ဒီခါကျရင်သူကအပြင်းမထွက်တော့ဘူးအထူးသဖြင့်ဒီကောင်ကဒီ4 hours ခေါ်တဲ့အဲ့ဒီကပ်ပြာလေးပေါ့ တပ်ပြပြီးပင်လယ်ထဲကိုကျသွားတယ်။မြေကြီးပေါ်တစ်ပင်ပေါ်လေးကျတယ်။မျက်ခင်ပေါ်လေးကျတယ်။အဲ့တော့အဆိုးဆုံးကတော့လက်ခံတော့ကြရတယ်။အဲ့ဒါကိုနွားတွေတခြားသတိစာတွေစားတယ်။အဲ့သတိစာတွေကစားရင်နွားကစားတယ်ဆိုပြီးနွားလို့ရမှာ။ဒါက iodine 131 cesium 137ကဝင်သွားတယ်။အဲ့တော့အဲ့ဒါတွေကနွားလို့တောက်တဲ့သူတွေသူရဲ့ကလေးတွေကသူ့ခန္ဓာဘော်ဒီဝိတ်ကတေးတော့သူ့ရဲ့ thyroid မှာအရင်ထိခိုက်ွယ်တယ်။အဲ့တော့ကလေးတွေတေးချေပြစ်စီတာကြားပါ
။ဆက်ဒီအနုပြုဒီရောင်ကြီးတင့်တဲ့သူကုသလို့ရပါလားဆရာ
။ယူနီယာဆရာဒီစိုးကျိုးပါလေအနည်းရောကြည့်တဲ့ radiation တဲ့လေဆိုရကျွန်တော်တို့အခုလက်ရှိတော့တိတိကျကျကုသနိုင်တဲ့ဟာတွေဘာမှမရှိပါဘူး။ဒါကြောင့်လို့ဆိုရင်သူ့ကိုယ်တိုင်ကတော့ပြန်မထွက်ပြန်ရှင်းမှရှိတော့သူ့အပြင်ရောက်အောင်ထုတ်ပြေးနိုင်တဲ့ဆော့အာမရှိဘူး။မရှိတော့အရှင်းနဲ့ဟိုတင်ချီပြည့်စည်ကြပဲတွေ့ရတယ်။အကြောင်းဆုံး1 to 2 grain တော့ပြန်ပြန်ထိဆိုင်တော့ကလာကွယ်လို့ရှိအသက်ရှင်နေနိုင်တယ်တူတူ6 grade လောက်ဖြည့်တော့ကလာလို့ရှိအသက်ရှင်နေတော့ဒါပေမဲ့6 to 8 grade လောက်ဖြည့်တော့ဖြည့်ရှင်လို့ပဲပြေသွားနိုင်တဲ့သဘောမျိုးရှိတယ်အလုံးလုံးခိုင်ရဲ့နှစ်ပတ်လောက်ပဲအသက်ရှင်နေနိုင်တယ်လို့ဆိုတယ်ဒါကြောင့်ဒါကြောင့်ဒီဖြည့်သွားပြီးရင်တော့ဒီ cell တွေကစပြည့်စည်သွားတော့နောက်ထပ်ပြည့်ပြည့်လို့မရတဲ့ဟာအများကြီးရှိတာပေါ့သူကဘာနဲ့တူတယ်ဆိုရင် X-ray ရောက်ဖြစ်တဲ့လူပဲလေကျန်ကွန်ကန်နေမှာဒီဘလော့ဆင့်သွားလဲဆိုရအောင်ကျွန်တော်တို့ဒီ patch လေးတွေနဲ့စမ်းငါတော့တိုင်းအောင်ဒီဘလော့ဆင့်နေပြီးနောက်ထပ်ဆင့်ဖို့အဆင်မပြေတော့ဘူးဆိုရင်အဲ့ဒါကွန်ကန်မှာအလုပ်လုပ်ဖို့မရတဲ့ဟာဖြစ်လာတယ် X-ray လို့ပြောဆိုရင်လည်းဒီပဲကျွန်တော်အနုပြုတိုင်းအောင်ရှိတယ်မတင်ဘူးကျွန်တော်စမ်းတဲ့ကိရိယာလေးပုံမှန်တခါရပါတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ညပြညာသင်တာကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်။ VOA American တိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူ့ခွင့်ရေးပြဿနာတွေကြုံရတာကိုဖြေရှင်းဖို့ကြိုးစားနေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာပိုလန်နိုင်ငံကိုတောရောက်ခဲ့ပြီးအဲဒီမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ယူကရိန်းမှာကျုံနေရတဲ့လူသားစာနာမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကန့်ကွက်နေလဲဆိုတာကိုသမ္မတဘိုင်ဒန်ကိုရစော့လေးစိတ်မှရှင်းပြခဲ့ကြတာဖြစ်ပါတယ်။မတ်လ16ရက်နေ့ကမော်ရိုကိုမြို့ပြဇာတ်ရုံကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြဇာတ်ရုံထဲမှာဘုံးခိုးနေကြတဲ့မြို့ကန်300တေဆုံးခဲ့ရတယ်လို့မော်ရိုကိုမြို့ကောင်စီအရာရှိတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်မှာတာလီဘန်တွေကမိန်းကလေးကျောင်းတွေကိုပိတ်ပစ်ခဲ့တဲ့နောက်အမေရိကန်ကတာလီဘန်တွေနဲ့ဒိုဟာမှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်၊ကနေဒါနဲ့ဗြိတိန်နိုင်ငံတို့ကနောက်ထပ်အရေးယူတံခတ်မှုတွေကိုကြေညာလိုက်ပါတယ်။မတ်လ29ရက်နေ့မှာကြာရောက်မဲ့တမတော်နေနဲ့တိုက်ဆိုင်ပြီးပြီးခဲ့တဲ့နှစ်ဒီလိုအချိန်မှာပဲစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြခဲ့တဲ့အရတားပြည်သူတွေကိုတွေးထွက်တန်ရုံနှိမ်နင်းခဲ့တဲ့နှစ်ပတ်လည်ဖြစ်နေလေတံခတ်မှုတွေကိုကြေညာလိုက်တာဖြစ်ပါတယ်။တံခတ်လိုက်တဲ့စီးရင်ထဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆက်ဆွဲထားတဲ့တမ66ပြန်အလဲပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်မှူးချုပ်ကိုကိုဦးနေပြည်တော်တိုင်းမှုဗိုလ်ချုပ်ဇော်ဟင်းတို့လည်းပါဝင်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့မြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.